ာသနာအုပ်ဆောင်အဖွဲ့ဥက္ကဋ္ဌပီနန်ဆရာတော်ကြီးဟာမြန်မာပြည်တွင်းကထွက်ပြေးတင်ဆောင်လာတဲ့တန်ဃာတော်တွေကိုထိုင်းနိုင်ငံမဲဆောက်မြို့မှာတွားရောက်တွေ့ဆုံခဲ့ပြီးထိုင်းနိုင်ငံမှာသာသနာအုပ်ဆောင်အဖွဲ့ကိုဒီကနေ့ဖွဲ့စည်းပေးခဲ့ပါတယ်။အပြည့်အစုံကိုထိုင်းအခြေစိုက်သတင်းတောက်ဒေါ်အေးအေးမာကဆက်ပြီးတင်ပြပေးပါမယ်ရှင်။
သာသနာ့အုပ်ဆောင် PP ဆိုင်ရာယဟန်တော်များအဖွဲ့ချုပ်ကနေပီနန်ဆရာတော်ကြီးဥပညာဝန်သားဟာထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာပြီးသာသနာ့အုပ်ဆောင်အဖွဲ့ကြီးရဲ့ထိုင်းဌာနခွဲကိုစက်တင်ဘာလှုပ်ရှားမှုကနေတိမ်းရှောင်လာတဲ့ယဟန်တန်ကတော့အပါ20နဲ့ဖွဲ့စည်းလိုက်ပါတယ်။ဒီလိုဖွဲ့စည်းရတာနဲ့ပတ်သက်ပြီးပီနန်ဆရာတော်ကြီးကအခုလိုပြောသွားပါတယ်
။အပြည့်ပြည့်ဆိုင်ရာမြန်မာတန်ကတော်များအဖွဲ့ဆိုတော့နိုင်ငံတိုင်းမှာရှိနေရမှာမို့ဒါမှ PP ဆိုင်ရာဖြစ်မှာဘို့တယောက်တည်းပဲတနေငံနေမရှိလို့ချင်းခမနိုင်ငံကြီးကခမစာကြီးကဘယ်ကိုက်မှာလဲ international အဲ့ဒါကြောင့်မို့နိုင်ငံတကာမှာဘုန်းကြီးတို့ဖွဲ့တာအဲ့ဒီရွေးချက်နဲ့ဖွဲ့တာပဲ
ထိုင်းမြန်မာနယ်စပ်ကိုလာရင်ရွေးချက်ကိုလည်းအခုလိုမိန့်ကြားသွားပါတယ
်ဘာဖြစ်လို့လဲအခုလာတယ်လေအေးတို့ဘုန်းကြီးတွေတို့ဖြစ်နေတယ်တို့တွေဘာကူညီပေးရမှာလဲဘာတွေလိုအပ်နေလဲအဲ့ဒါရွေးချက်နဲ့လာတာပဲပြီးတော့မှအဲ့ဒီဘုံကြီးတွေနဲ့မဟုတ်ဘူးတို့တကာဓမ္မတွေလည်းအများကြီးဘဝမှာထိုင်းလင်းမှာတို့ဗမာကြီးဟိုပြေးလာတဲ့လူတွေကလည်းတန်းချီပြီးတော့ရှိတယ်ဒီလူတွေလည်းဘယ်လိုနေရတယ်လဲတို့ဘာလို့ကြောက်မှာဖြစ်မှာလဲဆိုတော့အဲ့ဒီရွေးချက်တွေဘုံကြီးတွေရောလူတွေရောညီညီညီညို့ဖြစ်ပါစေဆိုတဲ့ရွေးချက်တင်နံပါနောက်သူတို့တွေလိုအပ်တာရှိလို့ရှိရင်တို့ကဘာတွေပံ့ပိုးပေးရမှာလဲဘာတွေလိုသလဲဆိုတော့ဘုန်းကြီးတို့ကဘလို့ပြောရမှာလဲသက်ဆိုင်ရာဆိုတာတွေပြောမယ်သက်ဆိုင်ရာဘာသာရေးဆရာတွေပြောမယ်သက်ဆိုင်ရာ NGO တွေပြောမယ်အသင်းအဖွဲ့တီးတို့ပြောမယ်ဆိုပြီးတော့အဲ့ဒီရွေးချယ်တဲ့ဘုန်းကြီးတို့လာတာပါ
မြမစစ်ဆိုးရဲနဲ့ပတ်သက်ပြီးပီနန်ဆရာတော်ကြီးကအခုလိုမိန့်ကြားသွားပါတယ
်မင်းတို့တို့လှုပ်တဲ့အခါကျတော့လူကမကျေနပ်လို့ရှိရင်လို့မင်းတို့တနတ်ကငါပြောတယ်မင်းတို့တနတ်ကတိုင်းပြည်ကမရှိမဲ့ရှိမဲ့နဲ့လကပေးပြီးတော့ဝေထားပြီးတော့တိုင်းပြည်ကဝေဝေးတာတိုင်းပြည်မကာဘူးပဲနဲ့လူတွေပဲသတ်နေတယ်မင်းတို့ကိုလူသားရောက်နေမကာဘူးလို့ဖုံးကြီးလည်းသတ်လာပြီဟုတ်လားအဲ့တော့သတ်လာတဲ့အခါကျတော့မင်းတို့ဘာပြောသတ်တယ်လဲကြောက်သွားရင်သူတို့ငြိမ်မယ်ဆိုတော့ဟာငြိမ်သွားတယ်ဆိုရင်မင်းတို့6ချက်နှစ်ခုနှစ်ကဒီနေ့ဘာလို့မငြိမ်လဲဟုတ်လေမတတ်နိုင်နေလို့ညင်ပါပေါ့နောက်လေဘေးရမမင်းနဲ့လုံးမသေးကြလဲငါပြောတယ်အဲ့ဒါမင်းတို့ကတဏှာအစုပ်ပြတ်တာကလေးပဲမင်းတို့တဏှာသိကြည့်ကြတယ်မထင်နဲ့ဆိုဗီယက်ဘာဖြစ်တယ်ငါပြောတယ်ဟမ်ဆိုဗီယက်ဘာဖြစ်တယ်ဆိုဗီယက်ကနျူကလ িয়ার ပိုင်ရှင်ခေါ်တယ်ဆိုဗီယက်ဘာဖြစ်တယ်အေးကမ္ဘာရဆိုပြောရင်မင်းနားလည်းမှာမဟုတ်ဘူးလို့မင်းတို့စစ်သားကဟိုကြက်ရနာပြောမှာငါနားလည်းမထင်နဲ့လို့အဲ့တော့ပေါ်ပေါ်အစိုးရလို့တတ်တဲ့ကောင်မရှိမှလဲမီလီယံချီတတ်တဲ့ဘာဖြစ်လဲအဲအဲ့ဒါကငါပြောတာမင်းတို့တို့တွေကိုမှုကျုပ်ပြချိုးပြောတာမဟုတ်ဘူးမေတ္တာနဲ့ပြောနေတာမင်းတို့အဲ့ဒါနားလည်ရင်မင်းတို့ကိုယ်တိုင်လည်းသက်သာမယ်မင်းတို့ဒုက္ခပြီးတဲ့လူတွေသက်သာမယ်ဒါကြောင့်မြတ်စွာဘုရားဟောတယ်လို့ဒီဒေါသတရားဆိုတာကကိုယ်တယောက်ပြည့်ကျိုးရှိတာမဟုတ်ဘူးဒေါသကိုထိန်းနေနှစ်ဦးကျိုးရှိတယ်လို့အဲ့ဒါမောင်မင်းတို့စဉ်းစားကြတယ်မပြောရည်မင်းသန်းရွှေဆိုငါမပြောရည်ပစ္စတနာရ
တန်ခမဟာနယကအဖွဲ့ကြီးတဲ့မှာလဲအများစုကအမှန်တရားကိုလိုလားလက်ခံပေမဲ့ကြောက်ရွံ့မှုတွေကြောင့်မပြောရဲမဆိုရဲဖြစ်နေရကြောင်းဒီအတွက်တန်ခမဟာနယကကိုလည်းအခုလိုမိန့်ကြားသွားပါတယ
်တန်ခနယကကအစိုးရခိုင်းတာကိုအကုန်လုပ်တယ်ကြောက်လို့လည်းမှန်တာကိုမလိုရဲဘူးဆိုတော့ဒီသာသနာမပြည့်လို့ဘယ်သာသနာပြည့်မှာလဲ
ခိုင်းနိုင်ငံမှာဖွဲ့စည်းခဲ့တဲ့သာသနာအုပ်ရှောင်းထိုင်းဌာနခွဲနဲ့ပတ်သက်ပြီးမကြခင်မှာသတင်းထုတ်ပြန်သွားမှာဖြစ်တယ်လို့လာမယ့်15ရက်နေ့မှာတော့ထိုင်းနိုင်ငံဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်သွားမယ်လို့လည်းသိရပါတယ်ရှင်